ထိုင်းနိုင်ငံကခရီးသွားတွေကိုတည်ဆောင်လာတဲ့ဘတ်စ်ကားတစ်စင်းဟာမလေးရှားနိုင်ငံအဝေးပြေးလမ်းမတစ်ခုပေါ်မှာတိတ်မောက်ပြီးစုစုပေါင်းခရီးသွား26ဦးသေဆုံးခဲ့တယ်လို့မလေးရှားဆိုရအရာရှိတွေကပြောလိုက်ပါတယ်။မလေးရှားနိုင်ငံရဲ့လူသည်များထင်ရှားတဲ့ပန်းဖြေဒေသတွေထဲကတစ်ခုဖြစ်တဲ့ Cameron Highland လို့ခေါ်တဲ့ကုန်းမြင့်ဒေသကိုတွားရောက်လဲပတ်ပြီး Kuala Lumpur မြို့တော်ကနေလေယာဉ်စီးပြန်ဖို့အပြန်လမ်းမှာဘတ်စ်ကားတိတ်မောက်ပြီးခရီးသွားတချို့သေဆုံးခဲ့ရတာဖြစ်ပါတယ်။ရှင်မောင်းသူကအဝေးပြေးလမ်းလေမှာကာယံထားတဲ့ကာယံကိုဝင်တိုက်ပြီးအချိန်မထိနိုင်တဲ့အတွက်အဲ့ဒီနှစ်ထပ်ဘတ်စ်ကတိမ့်ချော်ပြီးမှောက်သွားခဲ့တယ်လို့သိရပါတယ်။ယင်တိမ့်မှောက်တဲ့အတွက်ခရီးသည်22ယောက်ပွေချင်းပြီးတည်ဆုံးပြီး4ယောက်ကတော့ဆေးရုံကိုပို့တဲ့လမ်းမှာအသက်ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။တည်ဆုံးသူတွေထဲမှာရှင်မောင်းသူနဲ့ခရီးသွားကုမ္ပဏီဝန်ဒန်မလေးရှားလူမျိုး2ယောက်လည်းပါဝင်တယ်လို့သိရပြီးနောက်ထပ်ခရီးသည်12ယောက်တန်ရာရခဲ့တယ်လို့လည်းဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လေ့လာချက်အရအရှေ့တောင်အာရှမှာရင်သွားလာရေးအထောက်အကူအမြင့်ဆုံးပေးထားတဲ့မလေးရှားနိုင်ငံမှာဘတ်စ်ကားတိတ်မောက်မှုတွေဟာဖြစ်ရိုးဖြစ်စဉ်တစ်ရပ်လို့ဖြစ်နေတယ်လို့သိရပါတယ်ရှင်။